ခန့်သာလို့မပါရဲ့လားတူတော်မောင်ဒီစာကုန်မြေးငင်ကြိုပြောနေတာတခုကအဘဟာမျက်ကမ်းမျိုးချစ်တယောက်မဟုတ်တယ်လို့လူမျိုးချမုန်းတိလူတယောက်မဟုတ်ကြောင်းမှငါတူအဘတို့လူငယ်ဘဝကလေးကမြန်မာနိုင်ငံသားတရုတ်လူမျိုးတငယ်ချင်းတွေအများကြီးရှိခဲ့ဘူးပြီးခုချိန်ထိလည်းအဲ့ဒီတငယ်ချင်းတွေနဲ့ချစ်ခင်ရင်းနှီးစွာညီရင်းအဖိုတွေကိုပေါင်းသင်းနေထိုင်နေတယ်လို့သူတို့ကလည်းဒဇိန်တရံတွေလို့တခါမှခွဲခြားမမြင်မိပါဘူးအခုအဘပြောနေတာကမတို့နိုင်ငံရဲ့အချုပ်အခြာအာဏာနဲ့စီးမင်းဥပဒေတွေကိုမထေမဲ့မင်ပြုတ်ပြီးကိုယ်နိုင်ငံနဲ့နိုင်ငံသားတွေပေါ်အခွင့်အရေးယူအမျက်ထုတ်နေကြတဲ့တရုတ်နိုင်ငံသားတရုတ်လူမျိုးတွေအကြောင်းပါပြီးခဲ့တဲ့ရက်ကဘူဆယ်မြို့ရင်းမှာပြည်ထောင်စာလုပ်ငန်းလုပ်ကင်ဖို့အမျိုးသမီးများအလိုရှိသည်လို့ကြေညာစာကတ်ခဲလို့တရုတ်နိုင်ငံသား၄ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရတာမင်းနဲ့ကြားလိုက်မိမှာပါဒါဟာကိုယ်နိုင်ငံရဲ့တရားဥပဒေစိုးမိုးမှုကိုမထေမဲ့မင်ပြုတ်တဲ့အပြင်ကိုယ်နိုင်ငံသားတွေကိုပါအထင်သေးစော်ကားတာဖြစ်တယ်လို့အဖတော်ခန့်ယူပါတယ်ငါ2018အော်တိုဝါလာတုန်းကလည်းမူဆယ်မြို့အစဉ်ပြူစည်းကော်မတီရုံးငန်းဆောက်လုပ်နေတာကိုသူတို့ပိုင်နေမြေတဲဖြစ်နေတယ်လို့အထင်မှားပြီးတရုတ်စစ်သားတွေမြို့ထဲအထိလက်နက်တွေနဲ့ဝင်လာပြီးကန့်ကွက်ခဲ့မှုပါတယ်။နိုင်ငံတကာဥပဒေမှာသူများနိုင်ငံပိုင်နေတဲ့ကိုလက်နက်ဆွဲကင်ပြီးဝင်ရောက်ပိုင်ခွင့်မရှိပါဘူး။ကန့်ကွက်ခြင်းရင်နိုင်ငံကြီးသားဆန်စွာတန်တမာနီးလန်းနဲ့ကန့်ကွက်ရမှာပါငါတို့။ဒါဟာငါတို့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလိုက်တာနဲ့အတူတူပါပဲ။အခုနောက်ပိုင်းတရုတ်နိုင်ငံသားတွေအတွက်စိုက်ရောက်ဗီဇာဖွင့်ပြုလိုက်လို့တရုတ်ခရီးသွားတွေငါတို့နိုင်ငံတဲကိုရာဂိုင်နှုံးနဲ့တွက်ရင်150ကျော်ရာဂိုင်နှုံးထိဝင်နေကြတယ်လို့သိရပါတယ်။ထို့အတူငါတို့နိုင်ငံထဲမှာမင်းမဲစရိုက်ဆန်ဆန်ပြုမှုနေထိုင်ကြတာတွေ၊စီးမင်းဥပဒေတွေကိုချိုးဖောက်တာတွေ၊တရားမဝင်နေထိုင်ကြပြီးလုပ်ငန်းလုတ်ကိုက်နေကြတာတွေပါများပြားလာပါတယ်ငါတို့။ပြီးခဲ့တဲ့စက်တင်ဘာလ18ရက်ကရန်ကုန်မန္တလေးအပြင်လမ်းမဘေးမှာရှိတဲ့ဝေယောစနကျောက်သိန်းစီတီကိုတရုတ်ခရီးသွားတွေရောက်လာကြပြီးဇေဒီတော်ကကျောက်သိန်းတွေခွာယူခဲ့တာတွေထည့်ယူခဲ့တာတွေလုတ်ခဲ့လို့စစ်ဆေးအေးအယူခံခဲ့ရတယ်လို့သိရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကလည်းကရင်ပြည်နယ်မြောက်ရီမြို့ထဲမှာတရုတ်နိုင်ငံသား9ယောက်မူရင်းတောက်စားရန်ကားပြီးလူမြင်ခွင့်နဲ့အပေါ့သွားခဲ့လို့အခုခွင့်အေးအယူခံခဲ့ရပါသေးတယ်။မြောက်ရီမြို့ထဲကိုတရုတ်နိုင်ငံသားအများပြားဝင်ရောက်လာနေပြီးပြည်သူလူထုအပေါ်မင်းမဲစရိုက်ဆန်စွာပြုမှုနေထိုင်နေကြလို့မျိုးကန်ရီစုပြီးလူထုတွဲဆုံပွဲတရက်ကိုစက်တင်ဘာလ15ရက်နေ့ကပြုလုပ်ခဲ့ရပါတယ်။စက်တင်ဘာလ18ရက်နေ့ကလည်းနေပြည်တော်မှာကျင်းပပြုလုပ်ခဲ့တဲ့ကြောင်းမြေရနာပြပွဲမှာနိုင်ငံသားကက်အတုကန်ဆောင်ထားတဲ့တရုတ်နိုင်ငံသား3ယောက်ကိုဖမ်းဆီးရမိခဲ့ပါတယ်။မတို့နိုင်ငံထဲမှာလုပ်ငန်းလာရောက်လုပ်ကင်နေကြတဲ့တရုတ်နိုင်ငံသားအများစုမှလည်းလုပ်ငန်းလုပ်ကင်ခွင့်လိုင်စင်မရှိကြဘူးလို့သိရပါတယ်။အခုဆိုရင်နိုင်ငံသားအချင်းပဲချမ်းမှာလုပ်ငန်းလာရောက်လုပ်ကင်နေပြီးနေထိုင်နေကြတဲ့တရုတ်နိုင်ငံသား6000လောက်ရှိနေပြီးရန်ကုန်မြို့ရဲ့ဒုတိယတရုတ်တန်းလို့တောင်ခေါ်ဆိုနေကြပြီလို့သိရပါတယ်။အိမ်ဝယ်ယူရမှာလည်းအများစုဟာမြန်မာနိုင်ငံသားတွေရဲ့အမိခံဝယ်ထားတာဖြစ်ပြီးဇာဝကရဲယာအိမ်မှုနဲ့အုတ်ချုပ်ရည်မှုတွေရဲ့လစဉ်ဝင်ငွေရနေတဲ့ဝင်နေဖြစ်နေတယ်လို့တိုင်းတရားမြို့နယ်တိုင်းထွတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောသွားခဲ့ပါတယ်။လုပ်ငန်းလုပ်ကင်နေကြတဲ့တရုတ်နိုင်ငံသားအများစုဟာလုပ်ငန်းလုပ်ကင်ခွင့်လိုင်စင်မရှိကြဘူးလို့လည်းဆိုပါတယ်။အခုဆိုရင်တိုင်းတရားက FMI အရာဝင်းအတွင်းမှာတရုတ်နိုင်ငံသားတွေရဲ့စိုင်းတွေနဲ့ပြည်နေပြီဖြစ်ပြီးအဲ့ဒီလုပ်ငန်းတွေကိုတရားဝင်လိုင်စင်ရှိမရှိစစ်ဆေးနေကြတယ်လို့ဦးမောင်ကထပ်ပြောသွားခဲ့ပါတယ်စစ်ဆေးမှုတွေကအရင်အားနေနေတယ်လို့သူကထောက်ပြသွားပါတယ်ဒါပြင်ရန်ကုန်မြို့ထဲမှာလည်းလုပ်ငန်းလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေရဲ့အကြောင်းဆိုင်တွေအများကြီးရှိနေပါတယ်ဇူဇနာပလာဇာမှာဖွင့်ထားတဲ့ဟန်ဆက်ပစ္စည်းအကြောင်းဆိုင်တွေမှာလည်းတရုတ်နိုင်ငံသားတွေရဲ့ဆိုင်တွေအများကြီးရှိနေပါတယ်တော်တော်များများကမြန်မာစကားမပြောတတ်ကြပါဘူးမြန်မာအကြောင်းဆေးတွေကိုငှားပြီးဖွင့်ထားကြပါသူတို့ဘယ်လိုဗီဇာနဲ့နေနေကြတယ်ဆိုတာနဲ့လုပ်ငန်းလိုင်စင်ရှိမရှိဆိုတာကိုလည်းဘယ်သူမှမသိကြပါဘူး။ရန်ကုန်မြို့ထဲကရက်ကွက်အနှံ့မှာတိုက်ခန်းငှားနေကြတဲ့တရုတ်နိုင်ငံသားတွေလည်းအများကြီးရှိနေပါတယ်။အဘတို့နေတဲ့သင်္ကန်းကျွန်းမြို့နယ်ထဲမှာတင်အိမ်ငှားနေကြတဲ့တရုတ်နိုင်ငံသားတွေအများကြီးရှိနေပါတယ်။ဥရေရနိုင်ငံသားတွေအနေနဲ့လုပ်ငန်းလိုင်စင်မရှိပါပဲတာမန်ခရီးသွားဗီဇာနဲ့ရက်ကွက်ထဲကအိမ်တွေမှာငှားရက်နေထိုင်ခွင့်မရှိပါဘူး။ဒါပေမဲ့ဒီလိုပဲငှားရက်နေထိုင်ကြတဲ့နိုင်ငံသားတွေအများကြီးရှိနေပါတယ်။အရိဟာဒေတာဆိုင်ရာအုတ်ချုပ်ရေးမှုတွေနဲ့လူဝင်မှုအကြီးကျယ်ရေးဌာနမှာတာဝန်ရှိပါတယ်ငါတို့ကချင်ပြည်နယ်ဘက်မှာလည်းတရုတ်နိုင်ငံသားတွေလာရောက်လုပ်ကိုင်နေတဲ့တရှူးငပြောစိုက်ပျိုးမှုအခြေအနေနဲ့ပတ်သက်လို့အစိုးရကစစ်တမ်းကောက်ယူခဲ့ရမှာမြကြီးနာဝိုင်းမော်မြို့နယ်မှာဧကပေါင်း9000ကျော်ဗမော်ရွှေကူမိုးမောင်မြို့နယ်ဘက်မှာဧကပေါင်း1000ကျော်စုစုပေါင်းဧကပေါင်း6000ကျော်ရှိရမှာတရားဝင်လုပ်ငန်းလိုင်စင်ရှိတဲ့ကုမ္ပဏီကတခုသာရှိပါတယ်ကဲနိုင်ငံတော်အစိုးရအနေနဲ့အခွန်ဝင်ငွေဘယ်လောက်တောင်နင့်နာဆုံးရှုံးနေရတယ်လဲဆိုတာစဉ်းစားတာကြည့်ပါတော့ငါတို့သူတို့နိုင်ငံတဲမှာဆိုငါတို့ဒီလိုသွားလို့ဖို့ဝေးစွာအလဲဘက်ဗီဇာမပါရင်တော့ပြည်ဝင်ခွင့်ရမှာမဟုတ်ပါဘူးငါတို့နိုင်ငံရဲ့စီးမင်းဥပဒေတွေကိုမလေးစားမလိုက်နာပဲပြည်သူတွေကိုအထင်သေးစော်ကားခွင့်ရနေတာဟာဒေသဆိုင်ရာအာဏာပိုင်တွေရဲ့ပေါ်ရုံမှုနဲ့အာဂရီလိုက်စားနေတဲ့အကျင့်ပြက်ဝန်ထမ်းတချို့ကြောင့်ပေါ့ငါတို့နိုင်ငံတော်အစိုးရအနေနဲ့ဒီလိုအကျင့်ပြက်ဝန်ထမ်းတွေရဲ့အာဂရီလိုက်စားမှုနဲ့နိုင်ငံရဲ့စီးမင်းဥပဒေတွေကို မလေးစားမလိုက်နာတဲ့နိုင်ငံသားသားလုပ်ငန်းရှင်တွေကိုပြင်းပြင်းထန်ထန်အရေးယူဖို့လိုအပ်နေပြီဆိုတဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြသည်မင်းလည်းအားရင်ငါစီစပြန်မှာချစ်လာစွာသောမင်းရဲ့အဖဆန်နီဦး